ရွေးကောက်ပွဲကျင်းပဖို့သတင်းတစ်ပတ်လောက်သာလိုတော့တဲ့မြန်မာနိုင်ငံမှာ Facebook လူမှုကွန်ရက်ပေါ်ကရေးသားပြောဆိုမှုတွေကိုကန့်သတ်ပိတ်ပင်တာတွေလည်းတွေ့လာနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါမြန်မာနိုင်ငံမှာရွေးကောက်ပွဲနီးလာတာနဲ့အမျှလူမှုကွန်ရက်မှာနိုင်ငံရေးသဘောထားအမြင်တွေရေးသားဖော်ပြချက်တွေများလာနေချိန်မှာပဲ Facebook ကလည်းစောင့်ကြည့်ထိန်းချုပ်မှုတွေတိတိတတ်တာလုပ်လာနေတာပါဒီရက်ပိုင်းအတွင်းမှာပဲလူမှုကွန်ရက်ပေါ်ကနိုင်ငံရေးနဲ့ရွေးကောက်ပွဲဆိုင်ရာဝေဖန်ချက်တွေသတင်းတွေကိုထပ်ဆင့်ဝင်မျှတာတွေကိုဖယ်ရှားနေတဲ့အပေါ်ဝေဖန်မှုတွေကလည်းထွက်ပေါ်နေပါတယ်အထူးသဖြင့်လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဝေဖန်ပြောဆိုထားတဲ့စာမျက်နှာတွေကိုပို့ပြီးပြစ်မှတ်ထားအရေးယူနေရဆိုတဲ့ယူဆချက်တွေလည်းထွက်ပေါ်လာနေတာပါဒါပေမဲ့လည်း Facebook ကုမ္ပဏီကတော့အမုန်းစကားဖြန့်ဝေမှုတွေကိုဟန်တားဖို့ရည်ရွယ်ချက်နဲ့သာလှုပ်ဆောင်နေရလို့စင်ကာပူရုံးခွဲကမတ်လမျက်မှောက VOA ကိုပြောပါတယ
်ကျွန်တော်တရင်အချက်နဲ့အမားလို့အနေနဲ့ထုတ်ပြန်နိုင်တဲ့ဟာမျိုးတွေကိုအဓိကထားပြီးတော့ကျွန်တော်တို့ဘက်ကဒီထုတ်ချတာရှိရယ် short ချတဲ့ဟာရှိတယ်ပေါ့နော်ထုတ်ချတဲ့ဟာကတော့လောကတည်းအမှားနဲ့အနေရှိစေဟာတိကျတယ်ဆိုရင် short ချတယ်ဆိုတာမျိုးကကြတော့တည်ငါကြတော့အမှားလုံးဝမဟုတ်တာတော့နောက်တပိုင်းတစ်စားမှားတာလို့မျိုးဆိုတော့ကျွန်တော်တို့ဒီမင်းကြီးက short ချတဲ့အပိုင်းမျိုးရှိတာပေါ့နော်အဲ့ဒါလည်းကျွန်တော်တို့ရဲ့ဒီပုံမှန်ဒီကဘာလုံးကျင့်သုံးတဲ့ policy ပေါ့နော်ဒါကျွန်တော်ဒီမှာဒီကဒီကောက်ပဲအတွက်ဆိုပြီးတော့ဒီတက်အနေနဲ့ဒီမှာတော့မူဝါဒပိုင်းကိုပေါ့နော်ဒီအာဆက်မဲဆန္ဒမလို့မတမာမှုလို့အဲ့မဲ့ပတ်သက်တဲ့မူဝါဒပိုင်းကိုတို့ချဲတဲ့ဟာရှိပါတယ်ကို
ဒီရပိုင်းမှာပဲရခိုင်မျိုးသားပါတီရဲ့လှုပ်ရှားမှုတွေကို Facebook စာမျက်နှာမှာဖော်ပြရမှာထောက်ခံတဲ့တင်ကြီးတော့ကိုဖော်ပြခွင့်မရတာတိုင်းရင်းသားနိုင်ငံကြီးပါတီတချို့ကကိုယ်စားလှယ်လောင်းနေရဲ့ဖော်ပြချက်တွေကိုဖယ်ရှားခံရတာတွေလည်းရှိခဲ့ပါတယ် Facebook လူမှုကွန်ရက်ပေါ်ကနေတိုင်းရိုက် live လွှင့်မှုအပါအဝင်အခက်အခဲတွေကြုံရတာတွေရှိနေရလို့လဲနိုင်ငံကြီးပါတီတခုဖြစ်တဲ့ပြည်သူ့ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းကိုနေရန်ဦးက VOA ကိုအခုလိုပြောပါတယ
်အခုရေကောက်ပွဲကာလမှာလေဒီ Facebook ရဲ့ကျွန်တော် live show တွေကိုဖြုတ်ချတာကျွန်တော်တို့ရေကောက်ပွဲဖားတဲ့နေ့မှာကျွန်တော်ရဲ့ campaign page မှာဘာမှစာတွေမတင်ရအောင်လုပ်တာပေါ့နော်မြန်မာနိုင်ငံကြီးမှာမြန်မာရေကောက်ပွဲမှာ Facebook တို့ဟိုနိုင်ငံခြားကုမ္ပဏီတခုကဝင်ရောက်ချဲ့လည်နေတာကကျွန်တော်တို့နိုင်ငံရဲ့ democracy ရဲ့ကျွန်တော်တို့နိုင်ငံရဲ့အသွင်ကိုပြောင်းနေအရန်စိုးရိမ်ကြနေတာတခုရှိပါကြ
မြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးပဋိပက္ခကြုံခဲ့ရတဲ့အရင်ဆုံးကဖြစ်ရပ်တွေမှာ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေဖြန့်ဝေမှုအတွက်တာဝန်ရှိခဲ့တယ်ဆိုပြီးကုလသမဂ္ဂအရာရှိတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကဝေဖန်မှုတွေထွက်ပေါ်ရကမကြသေးခင်နှစ်တွေကစပြီးမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့စာမျက်နှာတွေကို Facebook ကအရေးယူတာစောင့်ကြည့်ရရေးလုပ်လာခဲ့တာပါတက်မတော်ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်စာမျက်နှာကအစရခိုင်လက်နက်ကိုင်အဖွဲ့ AA ရဲ့စာမျက်နှာအစုံလက်နက်ကိုင်ဖွဲ့စည်းရေးရဲ့လူမှုကွန်ရက်စာမျက်နှာတွေကိုလည်းပိတ်ပစ်ခဲ့သလိုနောက်ပိုင်းမှာလည်းအကောင့်အတူတွေသတင်းအတူအယောင်အမှားတွေကိုဖော်ပြရတဲ့စာမျက်နှာတွေကိုလည်းဖယ်ရှားတာတွေရှိခဲ့ပါတယ်။ရွေးကောက်ပွဲကိုထိခိုက်စေမဲ့ဖော်ပြချက်တွေကိုစောင့်ကြည့်အရေးယူမဲ့အကြောင်းလဲ Facebook ကဩဂုတ်လကုန်ပိုင်းမှာကြေညာခဲ့တာဖြစ်ပြီး2020မေလကနေဩဂုတ်လအထိ3လအတွင်းမှာလူမျိုးရေးဘာသာရေးနဲ့အမုန်းစကားဖြန့်ဝေရဲ့Facebook စာမျက်နှာပေါင်း 28,000 လောက်ကိုဖယ်ရှားခဲ့တယ်လို့ကုမ္ပဏီကထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်း Facebook ရဲ့စောင့်ရွက်ချက်တွေဟာလူမှုကွန်ရက်ပေါ်ကသဘောထားအမြင်တွေကိုလွတ်လွတ်လပ်လပ်ပြောဆိုနေသူတွေ၊သတင်းစီးဆင်းမှုတွေမှာထိခိုက်မှုတွေရှိနေရလို့လဲဝေဖန်မှုတွေထွက်ပေါ်လာနေပါရဲ့ခင်ဗျာ။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။